ला मे जा ပြည့် ရွေးကောက်ပွဲဟာ2020မှာကျင်းပမယ်ရွေးကောက်ပွဲအတွင်း NLD ပါတီကိုလူလူထောက်ခံမှုဘလောက်ထိရှိမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ဂျာပြည့်ရွေးကောက်ပွဲမှာနေရာအားလုံးကိုအနိုင်ရလိမ့်မယ်လို့ NLD ပါတီရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပေမဲ့ပြည်သူတွေရဲ့တုံ့ပြန်မှုကိုတော့အလေးထားစောင့်ကြည့်သွားမယ်လို့လည်းပြောဆိုပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်။နိုဝင်ဘာလ3ရက်နေ့ကျင်းပဖို့ရှိတဲ့ဂျာပြည့်ရွေးကောက်ပွဲမှာလစ်လတ်ကိုစလဲနေရာပေါင်း73နေရာရှိပြီးအဓိကအတိုက်ခံပြည်ခိုင်မျိုးပါတီနဲ့တိုင်းရင်းသားပါတီတို့အပါအဝင်တတိပုဂ္ဂလတွေပါစုစုပေါင်း69ဦးဝင်ရောက်ရှင်းပြမှာဖြစ်ပါတယ်။အခုဆိုရင်နိုင်ငံရေးပါတီတွေကရေဒီယိုရုပ်မြင်သံကြားကတဆင့်မိမိတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့ရွေးကောက်ပွဲအတွင်း NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရွေးကောက်ပွဲမျိုးဖြစ်လိမ့်မယ်လို့နိုင်ငံရေးလည်လာသွန်သက်သူဦးတန်းစိုးနိုင်ကမြင်ပါတယ်
။စိုက်ကြည့်ကြည့်စိုက်ကြည့်ကြည့်ဒီကိစ္စနဲ့ဆက်လို့ရှိနေတယ်မသိနိုင်ဘူး။အဲဒီရပူပြီးနေကြရဲ့ပြဿနာလေးနောက်အဲဒီမှာထပ်ပြောလာတဲ့ပြဿနာလေးလုံးလုံးကြောင်းအခုရှိနေတဲ့73နေရာမှာသူတို့ကဒီနေရာမှာရှိနေပြီးတော့ပြောင်းလာ။အဲဒီရှုံးမှာ။နောက်တိုင်းဒေသကြီးဒီမှာတော့ရုံပြနေနေပြီးရှိတာ။အဲဒါဒီကောင်းလို့တော့မဟုတ်ဘူး။ဒီပြန်မရှိဘူး။အဲတော့ခြုံငုံကြည့်ရတာကတော့ဒီရုပ်ောက်ပွဲမှာကတော့အဲဒီပါတီနေနဲ့ဒီနောက်ပြည်ခမဲ့ဒီလိုပေါ်လို့ကျွန်တော်မြင်ပါတယ်။ဘာလို့မဆောင်တဲ့ဒီလိုပေါ်တဲ့အကျိုးစံတတ်တဲ့ပွဲဖြစ်နေတယ်လို့ကျွန်တော်တော့မြင်ပါတယ
်။ဒါပေမဲ့ဂျာပြတ်ရွေးကောက်ပွဲမှာနေရာအလုံးကိုအနိုင်ရလိမ့်မယ်လို့မျှော်လင့်ထားကြောင်း NLD ပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တို့ကညွန်မန်းထားတာကျွန်တော်နိုင်ပါ။နောက်ပြီးတော့အဲ့ဒီရဲ့အဖြစ်ဟာတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်။ဒါမဲ့ဒီကောင်နဲ့ဆယ်ရေကောက်ပွဲအတွက်စဉ်းစားရတော့ပါအချက်လက်ပြီးလို့အဲ့ဒါကိုတောင်းကြည့်ရမှာ
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတုန်းကတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားရေးပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့စီးပွားရေးကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိတွေပေးခဲ့တာပါ NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲကျော်လာပြီဖြစ်ပေမဲ့ရွေးကောက်ပွဲကတိတွေကိုအနည်းငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူတို့ရဲ့စိတ်ပြက်ဝေဖန်သံတွေထွက်ပေါ်လာတာဖြစ်တယ်လို့တကောင်းနိုင်ငံရေးသူတည်သနာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်ကပြောပါတယ်
။ဒီကကတော့ဗျာကျွန်တော်တို့အခုလက်ရှိအနေအထားမှာဆိုရင်တော့ဟိုအထူးသဖြင့်ဒီစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကတော်တော်လေးများနေတယ်ပြီးတော့ဒီအုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေများနေပြီးတော့ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကလည်းအရှိကိုတိတ်ပြီးတော့မတော်နိုင်သေးဘူးဆိုတော့ဝေဖန်မှုတွေလည်းရှိနေတယ်ပြီးတော့အထူးသဖြင့်ကတော့တိုင်းရင်းသားဒေသတွေမှာ NLD ပေါ်မှာဒီတိုင်းရင်းသားမဲဆန္ဒရှင်ပြည်သူလူထုတွေရဲ့ထောက်ခံမှုကကျနေတယ်ဆိုပြီးတော့ဒီဝေဖန်သုံးသပ်မှုတွေကလည်းတော်တော်များများကိုရှိနေတာတွေ့ရပါတယ်ဗျအဲ့ဒီအခါကျတော့ဒီရာသီရွေးကောက်ပွဲမှာရလက်တွေကနေပြီးတော့2020မှာ NLD အနေနဲ့ဘလို့ဆက်ပြီးပြင်ဆင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့ကိုသတိပေးခေါင်းလောင်းလဲဖြစ်ကောင်းဖြစ်နိုင်မယ်ဆိုပြီးတော့ဟိုတုံးသက်မှုတွေလည်းရှိတယ်ပေါ့ဒါလည်းအထိုက်ရောက်တော့ဟုတ်ပါလေသူတို့အနေနဲ့ဒီရာသီရွေးကောက်ပွဲမှာသူတို့ရဲ့လက်ရှိအနေအထားဒီသူတွေထောက်ခံမှုကိုဒီမှာဟိုကျွန်တော်တို့စမ်းသပ်လို့ရတဲ့အနေအထားမျိုးရှိနိုင်တယ်ပေါ့
2018နိုဝင်ဘာ3ရက်စနေနေ့မှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒအနေမြေတွေကတော့ပြည်သူ့လွှတ်တော်အတွက်၄နေရာအမျိုးသားလွှတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း73နေရာဖြစ်ပါတယ်ပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပတ်နဲ့ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းတာမွေမြို့နယ်နဲ့မန္တလေးတိုင်းမြင်းညံမြို့တို့ဖြစ်ပြီးအမျိုးသားလွှတ်တော်အတွက်ကချင်းပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်မတူပီတမူးအုတ်တွင်းတပေကျင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်အတွက်ရှင်ပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။